American အခြေဆိုင် Freedom House အဖွဲ့ကြီးကအင်ကာနေထုတ်ပြန်တဲ့ကမ္ဘာတစ်ဝှမ်းအင်တာနက်လွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံကိုအင်တာနက်လွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်ထားပါတယ်။ကမ္ဘာတစ်ဝှမ်းအင်တာနက်လွတ်လပ်မှု12နှစ်ဇက်တိုက်ကျဆင်းလာနေပြီးဒီနှစ်အတွင်းအဆိုးရွားဆုံးကျဆင်းတဲ့နိုင်ငံ၄ခုထဲမှာရုရှား၊ဆူဒန်၊လီဗျားနဲ့အတူမြန်မာနိုင်ငံကိုထည့်သွင်းထားတာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း80ရဲ့အင်တာနက်လွတ်လပ်မှုတွေကိုလေ့လာသုံးသပ်ခဲ့တာဖြစ်ပြီးဒီထဲကနိုင်ငံ21နိုင်ငံကိုအင်တာနက်လွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ် Freedom House အဖွဲ့ကြီးကသတ်မှတ်လိုက်တာပါ။အင်တာနက်လွတ်လပ်မှုမရှိတဲ့နိုင်ငံများထဲမှာမြန်မာကဒုတိယအဆိုးဆုံးဖြစ်ပြီးသူ့နောက်မှာတော့တရုတ်တနိုင်ငံတည်းသာရှိပါတယ်။ Freedom House အဖွဲ့ကြီးရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်ငတ်မထိုးချသွားပြီးပြီးခဲ့တဲ့နှစ်နှစ်အတွင်း19မှတ်ကျဆင်းသွားတာပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website 1200ကျော်ပိတ်ပင်ခံခဲ့ရသလိုလူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလှုံ့ဆော်ခဲ့ကြောင်းအစိုးရခန်းစာကဖော်ပြပါတယ်ပြည်တွင်းအင်တာနက်သုံးသူတွေအကြားစစ်တပ်လူလာတဲ့သူတချို့ပဲကြံခဲ့ပြီးတက်ကြွလှုပ်ရှားသူတွေသတင်းထောက်တွေနဲ့တာမန်ပြည်သူတွေရဲ့ပြီးခဲ့တဲ့နှစ်အတွင်းအွန်လိုင်းကနေပျောက်ကွယ်သွားတာကိုအစိုးရခန်းစာကထောက်ပြပါတယ်။နော်ဝေနိုင်ငံကတယ်လီနော့ဆက်သွယ်ရေးကုမ္ပဏီမြန်မာနိုင်ငံကလုပ်ငန်းတွေမဖြစ်မနေရောင်းချခဲ့ရခြင်းမှာမြန်မာစစ်ကောင်စီအနေနဲ့တယ်လီဖုန်းဆက်သွယ်ရေးခဏအပေါ်အပြည့်အဝထိန်းချုပ်လာတဲ့အကြောင်းလဲအစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်။